ဧပြီလ25ရက်နေ့ကနေ28ရက်နေ့အထိတရုတ်နိုင်ငံမှာကျင်းပမယ့်ဒုတိယအကြိမ် BRI ခေတ်သစ်ပိုလန်မှစီမံကိန်းနိုင်ငံတကာညီလာခံကြီးကိုတက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့မြန်မာနိုင်ငံကနေစတင်ထွက်ခွာမှာပါဒီခီးစင်ရဲ့ထူးခြားချက်နဲ့ပတ်သက်လို့မြန်မာရေးအကဲခတ်တချို့ကိုကိုဝင်းမင်းကမေးမြန်းပြီးတော့စူးစီးတင်ပြမှာပါရှင
်ဟုတ်ကဲ့ပါနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အခုတရုတ်ပြည်ခီးစင်ကအရေးပါတယ်လို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်သွားခဲ့တဲ့ခီးစင်နောက်ပိုင်းဖြစ်တာမို့ညှိနှိုင်းရမှုတွေပိုများနိုင်တယ်လို့မြမရေးကျွမ်းကျင်သူဂျော့ချ်တောင်တက္ကသိုလ်ကဂုံတုဆောင်ဘာမခဒေးဗစ်စတိုင်ဘတ်ကသုံးသပ်ပြပါတယ
်ကျွန်တော်ထင်ပါတယ်ဒေါက်ဆန်းစုကြည်အခုတရုတ်ကိုသွားတာကတရုတ်နဲ့ဆက်ဆံရေးဆက်ကောင်းနေတာကိုကြားတဲ့အတွက်အရေးကြီးပါတယ်ဒါပေမဲ့ဒီခီးစင်မှာဒေါက်ဆန်းစုကြည်အနေနဲ့ခက်ခက်ခက်ခက်ဖြေရှင်းရမယ်တောင်းဆိုချက်တွေကြားမှာညံ့နေတဲ့သဘောရှိပါတယ်တမရော်ဘက်ကတောင်းဆိုထားတာတွေရှိမယ်တရုတ်နဲ့ဆက်ဆံရေးဆက်ကောင်းစေခြင်းနဲ့တောင်းဆိုချက်ရှိမယ်နောက်တရုတ်ရဲ့မြေဆုံစီမံကိန်းကိုစန့်ကျင်နေတဲ့လူမှုအဖွဲ့အစည်းတွေရှိတယ်ဒီတောင်းဆိုချက်တွေအားလုံးကိုဖြေရှင်းပေးခြင်းစိတ်ရှိမရှိကတော့တပိုင်းပေါ့နော
်ဒါအပြင်ပမခစတိုင်းဘက်ကပဲအရင်လက်ဗရောင်းတောင်ကျင်းနီစီမံကိန်းမှာတုန်းကလည်းဒေါက်ဆန်းစုကြည်အနေနဲ့ပြည်သူတွေစန့်ကျင်တဲ့ကြားကတမရော်စိတ်မဆူအောင်ခက်ခက်ခက်ခဲဆုံးဖြတ်ခဲ့ရတာကြောင့်အခုလဲအလားတူခက်ခဲနိုင်တယ်လို့ပြောပြပါတယ်။ဒီတရုတ်ရဲ့ခေတ်သစ်ပိုလန်မှစီမံကိန်းညီလာခံမှာတခြားနိုင်ငံတွေလည်းပါတာဖြစ်ပေမဲ့တရုတ်သမ္မတနဲ့တော့ဒေါက်ဆန်းစုကြည်တွေ့ပြီးစီးပွားရေးစဉ်ကြံလန်ကိစ္စတွေဆွေးနွေးနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမှုဟောင်းပရစ်စလာကလပ်ကထောက်ပြပါတယ
်။ Sure there'll be a meeting on the side.With
Xi Jinping. Dong San Suu Kyi အနေနဲ့အစည်းအဝေးပြင်ပမှာတမနာရှီချင်းပင်နဲ့တွေ့ဖို့ရှိမှာပါ။အဲ့ဒီမှာတရုတ်မြန်မာစီးပွားရေးစဉ်ကြံလန်းကိစ္စပါလာနိုင်ပါတယ်။ဘလို့ဆက်ဖြစ်မလဲဆိုတာကတော့စောင့်ကြည့်ရမှာပေါ့နော်။ဒါပေမဲ့ဒီလန်းကိစ္စစပြီးရှေ့ဆက်လုပ်ဖို့တရုတ်ဘက်ကတိုက်တွန်းမှာပါ။ဒါပေမဲ့မြန်မာအစိုးရဘက်ကတော့ဘလို့တုံ့ပြန်မလဲမသိသေးပါဘူး
။ Priscilla Club ကဆက်ပြီးမြန်မာအစိုးရဘက်ကတော့အခုလိုတရုတ်ရဲ့စီမံကိန်းကြီးတွေကိုနောက်တွန့်နေတဲ့သဘောရှိတယ်လို့အခုလိုဆက်သုံးသပ်ပြပါတယ
် My impression is that Naypyidaw the government in Naypyidaw is going to be very
Naypyidaw ကမြန်မာအစိုးရအနေနဲ့တော့တရုတ်ရဲ့ကြီးမားတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးအထူးကိုသတိထားပြီးရှေ့ဆက်ဖို့စဉ်းစားမှာပါဘာလို့လဲဆိုတော့တရုတ်ကကန့်လန့်တဲ့ငွေချေးတဲ့ပုံစံမျိုးကိုမယူခြင်းလို့ပါ
ဒါအပြင်အခုခီးစဉ်မတိုင်ခင်လေးမှာပဲမြန်မာနိုင်ငံထဲမှာမြစ်ဆုံစီမံကိန်းဆန့်ကျင်မှုတွေဖြစ်နေတာမို့ဒီခီးစင်မှာဘာထူလာနေတယ်လဲလို့မြေယာမှာတမ်ဟောင်းပရစ်ဆလာကလပ်က
ကျွန်မထင်ပါတယ်တရုတ်ဘက်ကတော့မြေဆုံကိုပြန်လုပ်ဖို့ဆက်တွန်းမှတည်ကြပါတယ်ဒါပေမဲ့မြန်မာဘက်ကတော့ခုလိုပြန်လုပ်ပေးဖို့အနေအထားမတွေ့ရသေးပါဘူ
းဒါပေမဲ့ပါမော့ခစတိုင်ဘက်ကတော့ဒေါက်ဆန်းစုကြည်အနေနဲ့ခက်ခက်ခက်ခက်ညှိနှိုင်းရမှာဖြစ်နိုင်ခြေရှိတာတွေကိုအခုလိုရှင်းပြပါတယ
်မြန်မာပြည်ဘက်ကနေလျှက်စစ်တာပို့ရအောင်မြန်မြန်ရအောင်ညှိတာမျိုးနောက်ဒီဆဲကြီးကိုအရွယ်စားလျှော့ဖို့ညှိတာမျိုးအဓိကကတော့ဒီဆဲရဲ့စိုးကျိုးဖြစ်လာနိုင်တာတွေကိုလျှော့ချနိုင်မဲ့နီလန်းအလုံးနဲ့အပေးယူလို့ညှိတာမျိုးပေါ့နော်ဒါပေမဲ့ဘလို့ဆဲပဲဖြစ်ဖြစ်အတင်းဆက်လုပ်မယ်ဆိုရင်တော့ဒေါက်ဆန်းစုကြည်အတွက်2020ရွေးကောက်ပွဲမှာအထိနာစေနိုင်ပါတယ
်ပါမခစတိုင်ဘက်ကဆက်ပြီးအခုချိန်ကတရုတ်နိုင်ငံရဲ့မြန်မာနိုင်ငံပေါ်ဩစာပိုကြီးလာတာမို့မြန်မာအစိုးရအတွက်ညှိနှိုင်းရတာအခက်အခဲပိုကြုံနိုင်တယ်လို့ထောက်ပြပါတယ
် This is the Rakhine situation with the Rohingya because China has basically
ရခိုင်ပြည်နယ်မှာ Rohingya ပြဿနာဖြစ်လာပြီးကြတဲ့ကတရုတ်ဘက်ကမြန်မာအစိုးရကိုထောက်ခံကာကွယ်ပေးတယ် American နဲ့အနောက်နိုင်ငံအစိုးရတွေကတော့အကာအကွယ်မပေးဘဲဖိအားပေးလာတယ်အဲ့ဒီတော့တရုတ်ဩဇာကမြန်မာနိုင်ငံမှာအရင်နှစ်တွေထက်အများကြီးပိုကြီးလာတာပေါ့ဒီကြီးမားလာတဲ့တရုတ်ဩဇာနဲ့အတင်းတောင်းဆိုလာနိုင်တာတွေကပဲမြန်မာအစိုးရအတွက်မဆိုပြဿနာရှိပါတ
ယ်ဒါပေမဲ့တရုတ်အစိုးရအနေနဲ့လည်းအရင်တရုတ်မြန်မာတိကျုံဖြစ်ခဲ့မှုတွေမြန်မာနိုင်ငံမှာအခုလူမျိုးရေးအမျိုးသားရေးကိစ္စတွေခေါင်းထောင်လာတာကိုနားလည်ပြီးမြန်မာလူထုအများစုမကြိုက်တာကိုအတင်းစွန့်မလို့သင်ဘူးလို့ဆက်ထောက်ပြပါတယ
် And the Chinese government has to understand this and take steps
တရုတ်အစိုးရအနေနဲ့အခုလိုလူမျိုးရေးအမျိုးသားရေးဝါဒတွေခေါင်းထောင်လာတာကိုနားလည်ပြီးစွန့်ချနိုင်အောင်လုပ်ဖို့လိုပါလိမ့်မယ်အရင်နောက်မကြသေးခင်ပေါ့နော်မြန်မာပြည်ကတရုတ်တွေကတော့ဒီပြဿနာကိုလုံးဝသတိပြုမိကြပါလိမ့်မယ်ဒါပေမဲ့ဘေကျင်းကအစိုးရကသတိပြုမိမမိကတော့နောက်တစ်ပိုင်းပေါ့နော
်ဒါအပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အခုတရုတ်ခီးစဉ်တဲ့မှာမြန်မာနိုင်ငံကငြိမ်းချမ်းရေးကိစ္စတွေကိုလည်းဆွေးနွေးဖို့ရှိနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျာ